ဒီပညာရေးဥပဒေမူကြမ်းပြင်ဆင်ရေးဂျာနာဝတ်တက်ရောက်ဖို့တွားရောက်ခဲ့တဲ့ဒီကျောင်းသားကိုယ်စားလှယ်တွေအနေနဲ့ဒီနေ့ဘာကြောင့်မို့ဟိုမတက်ရောက်ဖို့များဆုံးဖြတ်ခဲ့တာလဲရှင်
ဆွတ်တော်နဲ့ပတ်သက်ပြီးတော့ vulnerability ကိုကျွန်တော်ဘာမှမရှိဘူးအဓိကလက်ဗရန်မှာရှိနေတဲ့အခြေအနေဒီကျွန်တော်တို့နေပြီးတော့မှဒီဆွတ်တော်ထဲမှာဂျာနာဝတ်အစီအစဉ်အတွက်အဲ့ဒီအခြေအနေကြောင့်ကျွန်တော်တို့ဂျာနာဝတ်အစီအစဉ်ဆိတ်ဆက်သွားဖို့ဆက်ရောက်ပြီးဆွေးနွေးဖို့အတွက်အခက်အခဲတွေရှိလာတယ်ပေါ့ကျွန်တော်တို့အတွက်အဲ့ဒါကြောင့်ကျွန်တော်တို့ကျောင်းသားရဲဘော်တွေလက်ဗရန်မှာရှိနေတဲ့အခြေအနေကြောင့်ကျွန်တော်တို့အဓိကတော့ကျွန်တော်တို့ဂျာနာဝတ်အတက်ရောက်ခဲ့တာပေါ့တိုးပေမဲ့ကျွန်တော်တို့လူကြီးကောင်အစားကဆွတ်တော်မှာရှိတဲ့အဲ့ဂျာနာဝတ်မှာရှိနေတဲ့သူတွေအားလုံးထောကြခဲ့တယ်ဆွတ်တော်မှာဂျာနာမှုဆိုတဲ့ဖြစ်စဉ်တွေတည်ပြုခဲ့ဥပဒေပင်လဲသုံးသက်တဲ့ကိစ္စရပ်တွေဖြစ်လာအောင်ပဲကျွန်တော်တို့တွေတွန်းအားပေးခဲ့တာကျွန်တော်တို့တွေတပည့်တွေမောက်ခဲ့တာပဲဒီဖြစ်တယ်ဒီကျွန်တော်လိုလားဖြစ်စဉ်အဲ့ဒါကြောင့်ကျွန်တော်ဆွတ်တော်သွားပြီးတော့ဒီမျိုးကျွန်တော်မတက်ရောက်နိုင်တဲ့အကြောင်းကျွန်တော်သွားရောက်ပြောကြခဲ့နေဖြစ်တယ
်ဒီလေးပွဲဆိုင်တွေ့ဆုံမှုကနေသဘောတူညီမှုရရှိတာတဲ့ဒီအမျိုးသားပညာဥပဒေမူကြီးဆင်ဖို့အတွက်လွတ်တော်မှာဒီပညာရှင်တွေရောအစိုးရကိုယ်စားလှယ်တွေပဲတက်ရောက်ပြီးကြားနာဖို့ဘယ်လိုမျိုးထင်မြင်ရှိပါလဲရှင်အခုဆိုရင် LNR ရောဒီကျောင်းသားအဖွဲ့ကိုယ်စားလှယ်တွေမတက်ရောက်တဲ့အတွက်ကိုရောဒီလွတ်တော်မှာဆွေးနွေးမှုတွေကဘယ်လိုမျိုးတွေရှိလာနိုင်မလဲရှင
်အဓိကတော့လွတ်တော်မှာကြားနာမှုအစီအစဉ်ကတော့ကျွန်တော်တက်ရောက်ဒီဖြစ်စီမတက်ရောက်ဒီဖြစ်စီကြားနာမှုအစီအစဉ်လုပ်တဲ့အားဒီကောင်းမွန်တဲ့လက္ခဏာပဲလွတ်တော်မှာဥပဒေကိုဒီလိုမျိုးဝင်ဝင်လေးလေးကြားနာမှုအစီအစဉ်တွေလုပ်တာတကယ်ကောင်းတဲ့လက္ခဏာလို့ကျွန်တော်ကမြင်တယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့နိုင်ငံမှာဒီလွတ်တော်ရဲ့ process မှာဒီလိုကျွန်တော်တို့လိုကြားနာတဲ့ပုံစံမရှိသေးဘူး။ဒါပေမဲ့ကျွန်တော်တို့တက်ရောက်ခြင်းမတက်ရောက်ခြင်းကလောလောဆယ်မှာကျွန်တော်တို့မှာအခက်အခဲရှိနေတယ်ကျွန်တော်တက်ရောက်ခြင်းဖြစ်တယ်။မတက်ရောက်ဆိုတော့ကျွန်တော်ဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီနဲ့ဒီကနေ့မတက်ရောက်တာ။အခင်ဗျာလွတ်တော်အနေနဲ့ကျွန်တော်တို့ထပ်ပြီးတော့အခွင့်အရေးပေးနိုင်မယ်ဆိုလို့ရှိရင်ပုံမှန်မှာလည်းအခြေအနေတွေအားလုံးဒီအရှုပ်ထွေးမှုမရှိတော့ဘူးဆိုရင်ကျွန်တော်ပြန်လဲတက်ရောက်ပြီးတော့ကြားနာမှုကိုကျွန်တော်ပြန်လုပ်မှာ
။လက်ဗရန်မှာလည်းကျောင်းသားအဖွဲ့ကိုယ်စားလှယ်တွေကလည်းတောင်းဆိုမှုတွေရှိနေတယ်။ဒါပေမဲ့အစိုးရဘက်ကလိုက်ရောမှုတွေမရှိသေးဘူးဆိုတော့ကျောင်းသားအဖွဲ့တက်ရောက်ဖို့အတွက်ပို့ဖို့ဘယ်လိုမျိုးတွေရှိလာနိုင်မလဲရှင်။
ဟုတ်လွတ်တော်နဲ့ဟိုဘက်ကအခြေအနေတွေဘာမှမသက်ဆိုင်ဘူးကွာ။လွတ်တော်ကလွတ်တော် process တိုင်းသွားနေမှာပဲ။ကျားနာဖို့တည်းကျွန်တော်တို့ဖိတ်တာ။ကျွန်တော်တို့ကလည်းဖိတ်တော့ဒီကနေ့တက်ရောက်တယ်။နောက်ထပ်တက်ရောက်ဖို့အတွက်ဖိတ်ကြားချင်းတက်ခံရမယ်ဆိုလို့ရှိရင်နောက်ထပ်သွားဖို့ဆင်းနေမယ်။ဟိုဘက်ကအခြေအနေဒီဘယ်လောက်ဒီ agent ဖြစ်သွားမလဲဆိုတဲ့ပုံပေါ်မှာမူတည်တာပေါ့။လွတ်တော်ကလွတ်တော် process အတိုင်းကျားနာမှုတွေလုပ်နေမှာပဲ။အဲ့ဒါတော့ဟိုဘက်ကအစိုးရပိုင်းဘလိုကံနေမဲဆိုတဲ့ပုံပေါ်မှာကျွန်တော်မူတည်ဖို့ရှိတယ်။ကျွန်တော်အနေနဲ့ကတော့အချက်မပြုတ်ခွဲတော့တက်ခံမှာမဟုတ်ဘူး
။ဒီလွတ်တော်မှာလွတ်တော်လုံးတွေဥပဒေနဲ့ညီဆုံးဖြတ်ပြီးတော့ကျောင်းသားရဲ့တောင်းဆိုထားချက်ကိုပြဋ္ဌာန်းနိုင်ခွင့်ရှိဖို့အတွက်ကိုတောင်းဆိုဖို့မတင်ဘူးလားရှင်။ကျောင်းသားဖွဲ့တက်ရောက်ပြီးဆွေးနွေးမှုကနေပြီးတော့မှထိရောက်တဲ့ဆွေးနွေးမှုတွေဖြစ်လာနိုင်ဖို့အတွက်ကိုတွန်းအားမဖြစ်နိုင်ဘူးလားရှင်
။ကျွန်တော်တို့တောင်းဆိုထားတဲ့ကိစ္စတွေကိုကျွန်တော်တက်ရောက်ဆွေးနွေးရတယ်အကောင်းဆုံးပေါ့။ဒါပေမဲ့လောလောဆယ်မှာရှိနေတဲ့အခြေအနေဒီကျွန်တော်ဆွေးနွေးဖို့အတွက်ကျွန်တော်မှခက်ခဲရှိတယ်။အဲ့ဒါကြောင့်ကျွန်တော်မဆွေးနွေးရ။လွတ်တော်မှာကျွန်တော်တို့မဆွေးနွေးပေမဲ့လွတ်တော်ရဲ့ process ရှိနေတဲ့တခြားကျားနာမဲ့ဖွဲ့စည်းတွေအများကြီးရှိသေးတယ်။နိုင်ငံရေးပါတီတွေရှိမယ်၊ရဲဘော်လူမှုဖွဲ့စည်းတွေတက်ရှိလာမယ်၊ကျားနာမဲ့အစီအစဉ်တွေပုံစံတွေရှိပါသေးတယ်။ကျွန်တော်တို့တက်ရောက်ကျားနာမှုမရှိတော့ပေမဲ့တခြားဖွဲ့စည်းတွေတက်ရောက်ကျားနာမှုရှိမှာပါ။လွတ်တော် process အတိုင်းပါပဲကျွန်တော်တို့ကတော့
အဲ့ဆိုလွတ်တော်ကနေကျားနာမှုကနေပြီးဆုံးဖြတ်ချက်တွေကိုရောကျောင်းသားအဖွဲ့တွေအနေနဲ့ရောဘယ်လိုမျိုးမျှော်လင့်ထားလဲ။ဒီကနေဆုံးဖြတ်ချက်တွေထွက်လာခါကျကျောင်းသားအဖွဲ့တွေရဲ့ကိုယ်စားလှယ်တွေရဲ့သဘောထားတွေရောဘယ်လိုမျိုးတွေဖြစ်နိုင်မလဲရှင်
။အဲ့ကျားနာမှုအစီအစဉ်ကနေလွတ်တော်ထဲမှာပြန်ပြီးတော့စီရင်ခံစာမှာပါရီပါသွားတယ်လေ။ကျားနာမှုအစီအစဉ်ဒီလွတ်တော်ရဲ့အပိုင်းတစ်ပိုင်းပဲရှိသေးတယ်။ဒီဥပဒေဖြစ်စဉ်ပေါ်မှာကျားနာမှုပြီးလို့ရှိရင်လွတ်တော်မှာဆွေးနွေးမဲ့ပိုင်းနေလာအောင်မယ်။ဆိုတော့ကျွန်တော်တို့ကအမြဲဒီဖြစ်စဉ်ကိုအမြဲစောင့်ကြည့်ပြီးတော့အမြဲစဉ်းစားမပြတ်ဖြစ်အောင်လည်းကျွန်တော်စူးစမ်းနေမှာပဲ
။ဒီလိုမျိုးဒီနေ့ကျောင်းသားအဖွဲ့တွေမတက်ရောက်ခြင်းကလွတ်တော်ကိုဖိအားပေးမှုတစ်မျိုးလားလို့ပြောလို့ရလားရှင်ဘယ်လိုပုံ
။ကျွန်တော်လွတ်တော်ဖိအားပေးတာကျွန်တော်လုံးဝမဟုတ်ဘူး။ကျွန်တော်လွတ်တော်ကိုဖိအားပေးရသည်ကျွန်တော်အာနာရှင်ကိုပြန်လဲအသက်မွေးရပဲ။ကျွန်တော်ဘယ်တော့မှလွတ်တော်ဖိအားပေးမှာမဟုတ်ဘူး။ကျွန်တော်တော်တော်ယူဆရတာ။လွတ်တော်ဖိအားပေးတဲ့ပုံစံမျိုးကျွန်တော်ဘယ်တော့မှမလုပ်ဘူး။ဒီနေ့ကျွန်တော်လုပ်တဲ့ဟာဒီလက်ဗရန်မှာရှိနေတဲ့အခြေအနေကြောင့်ပါပဲဖြစ်တယ်။အဲ့လွတ်တော်ဖိအားပေးတာလုံးဝမဟုတ်ကျွန်တော်ငြင်းဆိုလဲအဲ့ဒါဆို
။ဒီလွတ်တော်မှာလည်းတရားဝင်ဆွေးနွေးချက်ကဖြည့်ရှင်းနိုင်မှုအတွက်ဆိုရင်ဘယ်ချက်တွေကိုများဆက်လက်ဆောင်ရွက်ဖို့လိုအပ်လဲ။ကျောင်းသားအဖွဲ့တွေဒီ NRI အဖွဲ့တွေဆက်လက်ဆွေးနွေးနိုင်ဖို့လိုအပ်နေသေးတာလား။ဆက်လက်ပြီးတော့ဗောနော်ညှိနှိုင်းဆွေးနွေးမှုတွေဘယ်လိုအခြေအနေမျိုးဖြစ်လာနိုင်မယ်လို့သုံးသပ်ပါလဲရှင်။
ကျွန်တော်ဆွေးနွေးတိုင်ပင်အောင်ပါပါ။ဆွတ်တော်မှာဆက်လက်ကြားနာနိုင်ဖို့ကိစ္စအဲ့ဒီဘက်မှာလက်ဗရန်မှာအခြေအနေဘာလို့ညှိနှိုင်းမှုရှိမလဲဆိုတဲ့ပုံမှာမူတည်တယ်။ပြီးတော့ပဲကျွန်တော်အကယ်၍အခွင့်အရေးရှိတဲ့ကျွန်တော်ပြန်ဆွေးနွေးမှာ။ပြန်ကြားနာမှာ
။ကျေးဇူးပါပဲရှင်။ဟုတ်
ကဲ့ပါ။